ဘတ်ဝမ်ဆိုင်ဘာအင်တာနက်တိုက်ခိုက်မှုတွေဒီရက်ပိုင်းကြုံနေရတာမှာအိန္ဒိယနိုင်ငံကအကြီးဆုံးကုတ်တင်စစ်ကမ်းကြီးတစ်ခုလည်းဒီကနေ့တိုက်ခိုက်ခံရပါတယ်။အစိုးရဌာနချုပ်ရုံးနေတဲ့စီးပွားရေးလုပ်ငန်းတွေမှာလည်းကွန်ပျူတာစနစ်ကိုသုံးပြီးငွေညစ်တောင်းယူတဲ့ ransomware code သုံးပြီးတော့တိုက်ခိုက်တာတွေခံရပါတယ်။မိုဘိုင်းမျိုးကဇဝဟာလေနေရူးစိတ်ကမ်းမှာကြုံရတဲ့ဒီစိုက်ဘာတိုက်ခိုက်မှုမှာဒိမတ်နိုင်ငံကတည်ယူပို့ဆောင်ရေးဝန်ဆောင်မှုကုမ္ပဏီ AP Mola Myas ကဒီစီမံခန့်ခွဲတဲ့ကုန်တင်ကုန်ချစိတ်ကမ်းနေရာကကွန်ပျူတာတွေလည်းပါပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေမှာအင်္ဂါနေ့တုန်းကစိုက်ဘာတိုက်ခိုက်မှုတွေကြေကြေပြန့်ပြန့်ပြန့်နှံ့ဖြစ်ခဲ့တာနဲ့အမျှစိတ်ကမ်းတော်များများမှာရှိတဲ့သူတို့ရဲ့ကွန်ပျူတာတွေတိုက်ခိုက်ခံရတဲ့အကြောင်းဒီကုမ္ပဏီကပြောပါတယ်။ဩစတြေးလျနိုင်ငံကကုမ္ပဏီတစ်ခုမှလည်းပြန်ပေးငွေတောင်းတဲ့ ransomware computer virus နဲ့တိုက်ခိုက်တာခံရပြီးတော့တဟအခုကမ္ဘာတဝန်းမှာဖြစ်နေတဲ့ computer virus နဲ့အတူတူပဲလားဆိုတော့ကိုတာဝန်ရှိသူတွေကအတိမပြုနိုင်သေးပေမဲ့လို့အလားတူဖြစ်နိုင်ခြေများတဲ့အကြောင်းဩစတြေးလျစိုက်ဘာလုံခြုံရေးဝန်ကြီးဒန်တေဟန်ကသတင်းထောက်တွေကိုဒီကနေ့ပဲပြောပါရယ်စိုက်ဘာတိုက်ခိုက်ခံရတဲ့အကြောင်းပထမဆုံးသတင်းထွက်ခဲ့တာကတော့ယူကရိန်းနိုင်ငံကဗန်တွေအစိုးရရုံးတွေနဲ့လေဆိပ်တွေမှာဖြစ်ပါတယ်ကမ္ဘာတဝန်းစိုက်ဘာတိုက်ခိုက်ခံရတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေထဲမှာတော့အမေရိကန် Mark စေဝါထုတ်လုပ်ရေးကုမ္ပဏီရုရှားက Rosneft ရေနံကုမ္ပဏီဂျိမန်နိုင်ငံကဒီ AP Mola Myas တည်ယူပို့ဆောင်ရေးကုမ္ပဏီနဲ့ဗြိတိန်က WPP ကြော်ငြာလုပ်ငန်းကုမ္ပဏီနောက်ပြည်ထောင်နိုင်ငံက Saint Gobain စက်မှုလုပ်ငန်းအဖွဲ့တွေပါဝင်ပါတယ်ရှင်